မွန်ပြည်နယ်မြို့နယ်တချို့ကအခြေခံပြည်နယ်ကျောင်းတချို့မှာအစုလိုက်ကိုဗစ်ကူးစက်မှုတွေဖြစ်နေတာမို့ကျောင်းသားမိဘတွေစိတ်ပူနေကြပါတယ်။ကျောင်းတွေဆက်ဖွင့်ထားတဲ့အတွက်ကျောင်းလွတ်နေရပေမဲ့မိဘတွေဘက်ကအတတ်နိုင်ဆုံးကြိုတင်ကာကွယ်မှုတွေလုပ်ပေးနေရတယ်လို့ပြောကြပါတယ်။ကျောင်းသားတွေကလည်းတချို့မိသားစုဝင်တွေကိုပါကိုဗစ်ကူးစက်နေတဲ့မွန်ပြည်နယ်ဘက်ကအခြေအနေကြောင်းရန်ကုန်ကပြောပို့တဲ့သတင်းကိုတော့မဆုမွန်ကပြောပြပေးမှာပါခင်ဗျာ
။မွန်ပြည်နယ်ကမော်လမြိုင်မြို့နယ်ချောင်းစုံမြို့နယ်နဲ့မူရုံမြို့နယ်တွေကစာတင်ကျောင်းတချို့မှာကျောင်းသူကျောင်းသားနဲ့ဆရာဆရာမတွေကြားကိုဗစ် -19 ကပ်ရောဂါအစုလိုက်အပြုံလိုက်ကူးစက်မှုတွေရှိနေတာကြောင့်မိဘတွေစိုးရိမ်ပူပန်နေကြပါတယ်။စာသင်ကျောင်းတွေမှာအစုလိုက်ကူးစက်သူတွေရှိနေတာမို့တချို့ကျောင်းသူကျောင်းသားတွေကတော့ကျောင်းမတက်ကြတော့ပါဘူး။ဒါပေမဲ့ကျောင်းပြက်ရင်စာနောက်ကျမှဆိုးတဲ့အတွက်မတက်သားပဲကျောင်းလွတ်နေရတယ်လို့မိဘတွေကပြောပါတယ်။မိဘတွေဘက်ကကလေးတွေအတွက်အတတ်နိုင်ဆုံးကြိုတင်ကာကွယ်မှုတွေလှုပ်ထားပေးရတယ်လို့မော်လမြိုင်မြို့ကကျောင်းသားမိဘတဦးကပြောပါတယ်။
ပညာရေးကနောက်ကျမှဟိုကြောက်တော့ပြီးပါတယ်ရတော့ဒါပေမဲ့ယောဂကမော်လမြိုင်မှာကအဲ့လောက်ကြည့်နေမဆိုးပဲနဲ့ကျောင်းတွေမှာလည်းမတွေ့ဘူးလေ။ညားတွေကတက်နေတယ်ယောဂကလည်းမတွေ့ဘူးမပို့ဘူးဆိုရင်ဥသာကြီးပညာရေးနောက်ကျမှာပေါ့။အခုကျောင်းသွားတဲ့ခါကျရင်ဟိုစိုးရိမ်တာတော့စိုးရိမ်တယ်ပေါ့နော်။ကျောင်းသွားရင်ဟိုကျောကိုတာမျိုး mask တွေ hand gel တွေဆေးတွေကြိုတိုက်တာတော့ပေါ့နော်။ဘယ်လိုပြောမလဲဟို vitamin C တို့ဘာလို့တွေကြိုတိုက်တာတယ်။နောက်တော့ကျောင်းရောက်ရင်လည်းသူတို့ကတော့ဒီကြားတိုင်းတာတို့ဖြစ်တယ်ကျောင်းသွားရောက်အပြားရှိရတဲ့ချက်ချင်းပြေးပြန်တယ်။ဒါတော့စိုးရိမ်မှုကတော့ရှိရပဲပေါ့နော်။
အခုလိုကြောင်းတက်တဲ့ကြောင်းသားတွေအတွက်တတိထားပြင်ဆင်ကာကွယ်မှုတွေမိဘတိုင်းလုပ်နိုင်တာမျိုးတော့မဟုတ်ပါဘူးကြောင်းသူကြောင်းသားတွေကနေတဆင့်သူတို့နဲ့ထိတွေ့မှုရှိတဲ့မိသားစုဝင်တွေမှာကိုဗစ် -19 ကပ်ရောဂါပြန့်နှံ့ကူးစက်နေတာမို့မိဘတွေကပိုပြီးတော့စိုးရိမ်နေကြတာပါချောင်းစုံမြို့နယ်ကမာမိုကျေးရွာအထက်တန်းစာတင်ကျောင်းခွဲတစ်ခုမှာတော့ဖေဖော်ဝါရီလ10ရက်နေ့ကကိုဗစ် -19 အတည်ပြုလူနာ50ကျော်စစ်ဆေးတွေ့ရှိခဲ့ပါတယ်နောက်သူတို့နဲ့ထိတွေ့ခဲ့သူတွေကိုထပ်ပြီးတော့စစ်တဲ့အခါမှာတော့နောက်ထပ်အတီးပြုတ်က40လောက်ထပ်တွေ့တယ်လို့ကမာမိုလူမှုကူညီရေးအသင်းကပြောပါတယ်။ထပ်မံတွေ့ရှိထားတဲ့သူတွေထဲမှာကျောင်းသားမိဘတွေပါပါဝင်ပြီးအများစုကတော့ပြင်းထန်တဲ့လက္ခဏာမတွေ့ရှိဘူးလို့ဆိုပါတယ်။
ကျောင်းသားကျောင်းသူက50ရဲ့ဟုတ်ကဲ့မဲက40ကျော်လောက်ထပ်တယ်။အလုံးက100မိဘလောက်ရှိတာပေါ့။သူတို့ကတည်းကတော့ဖြားကနာတော့ဟုတ်ကဲ့သူကတော့မရှိဘူး။
ကိုဗစ် -19 ကပ်ရောဂါမကူးစက်အောင်သတိထားနေထိုင်သင့်တဲ့စည်းကမ်းတွေကိုကျန်းမာရေးဌာနနဲ့စာသင်ကျောင်းတွေမှာသတိပေးထားပေမဲ့တယောက်နဲ့တယောက်ခက်ခွာခွာနေဖို့ဆိုတာကစာသင်ကျောင်းတွေမှာလက်တွေမှာတော့မလွယ်ကူလှဘူးလို့ကမာမိုပရဟိတာကူညီပေးနေသူလည်းဖြစ်ကျောင်းသားမိဘတူလည်းဖြစ်တဲ့ဒေသခံတူကအခုလိုပြောပါတယ်
။အဲ့လိုစစ်စဲရမှာကိုကလေးတွေလည်းစစ်တော့ကိုလည်းသွေးရင်မိတော့ကိုအားသာသူပြောင်းဟိုသာကြုံကိုလေးလောက်နေတာကိုရင်ချင်းကိုလည်းဟိုသာပေါ့သာတော့တယ်ပြောရမယ်ဟောအဲ့လိုမျိုးလေးဖြစ်မှာကြတော့သွေးရင်မိတာမှန်ပါပဲအလုံးရောတွေ့ရောကိုသားသမီးတွေတွေ့ရောပေါ့အခုကြတော့အဲ့လိုခက်ခွာခွာတော့ထဲရတော့ဖြတ်မှာပဲလေအလုံးကတော့ဇာမနေကတော့မတ်တပ်ဖို့လောက်ပဲဥသာပြောလို့ရမှာပေါ့
မူရုံမြို့နယ်တွေကစာသင်ကျောင်းတွေမှာလည်းကိုဗစ်ကူးစက်သူတွေရှိနေပါတယ်စာသင်ကျောင်းကနေအိမ်နေမှာပါကိုဗစ်ပိုးကထပ်ဆင့်ကူးနေတာမို့ကျောင်းပိတ်ဖို့တက်ဆိုင်တဲ့သူတွေစဉ်းစားသင့်ပါတယ်လို့ကျောင်းသားမိဘတူကအခုလိုပြောပါတယ်
အခုလက်ရှိပါကဖြစ်နေကြတယ်ကျောင်းသားတွေရောဆရာမတွေရောဖြစ်နေကြတယ်ဘာဖြစ်လို့ဒီလိုကျောင်းမပိတ်ကြလဲပညာရေးကတစ်ဖက်ကပြောရင်ဒါလူသားအရင်းမြစ်ပို့ပြီးရှင်းတယ်ကြီးပဲလူသားအရင်းမြစ်ကိုအလေးမမှုတာကယူမဆိုင်တာနောက်ကျောင်းသားမိသားစုအနေနဲ့ကြတော့ဘယ်လိုပဲဖြစ်ကိုသားသမီးဟိုရင်းဖြစ်မဆက်ကြည့်လို့ဘာဖြစ်လို့ဆက်ကြည့်လဲဆိုတော့ဒီကျောင်းတက်တဲ့ကလေးတယောက်ကအဲ့ဒီမှာပို့သွင်းသူ့မိသားစုပါအကုန်လုံး contact လာမလို့လက်ရှိအစိုးရအနေနဲ့ရောစာဝန်ရှိသူတွေအနေနဲ့ရောဘယ်လိုပဲဖြစ်ဒီယောဂါကိုခါတိုင်းလို့တော့သူတို့ပိတ်ခဲ့ရတာပဲကိုဗစ်တော့ကတော့သူတို့ပိတ်ခဲ့ပြီလေ။ဘာဖြစ်လို့ဒီမှာဒီလောက်များများစားတွေ့တာမပိတ်ဘူးဆိုတော့ဒီကဲအခုခုတော့ရှိကောင်းရှိမှာပေါ့
။မွန်ပြည်နယ်ထဲကကြေးရွာတွေမှာလည်းကိုဗစ်လက္ခဏာဖြစ်တဲ့နှာစီးချောင်းဆိုးသူကတော်တော်များများရှိနေပါတယ်။ဒါပေမဲ့သူတို့မှာကိုဗစ်ရောဂါကူးနေတာဟုတ်မဟုတ်ဆိုတာအတိအပြုစစ်ဆေးနိုင်ဖို့ကတော့ခက်ခဲနေတယ်လို့ကျောင်းသားမိဘတွေကပြောပါတယ်။မြန်မာနိုင်ငံထဲမှာကိုဗစ် -19 ကူးစက်မှုကအခုရက်ပိုင်းအတွင်းမှာပိုးပြီးတော့မြင့်တက်လာနေပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဆိုရင်ဖေဖော်ဝါရီလ13ရက်နေ့တရက်ထဲမှာတင်ကိုဗစ် -19 အတည်ပြုလူနာက1900ကျော်ရှိနေပါတယ်ရှင်။